ပြိပကားတွေဖြစ်နေတဲ့နေရာတွေမှာတဘာဝဘေးအန္တရာယ်ကြာရောက်တာလို့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုခံစားရတဲ့နေရာတွေမရှိဘူးလို့ဗုဒ္ဓဦးနေကကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဘော်ခေါ်ထက်ကမိုခာဆိုက်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုညှိနှွန်ပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂအဆောက်အုံဒင်းအားရှင်လင်းမွန်မှာပြောကြားသွားပါတယ
် Cyclone Mocha.Which cut as waves of destruction throughout
the Western Pacific. The Western Pacific.တိုက်ခိုက်နေတဲ့အတွက်သူတို့ရဲ့အသက်ရှင်ရပ်တည်နိုင်မှုတွေကိုတစားတဲ့တစားဆွေးရုပ်လာစေပါတယ်မြန်မာစစ်အာဏာပိုင်တွေကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကိုကူညီခွင့်မပြုတဲ့အတွက်အခက်အခဲတွေဖြစ်နေပါတယ်ဥပမာရေကြီးရေရှမ်းဖြစ်တဲ့နေရာတွေမှာပို့ပြီးတော့တင့်တော်ပြီးရေရှည်ခံမဲ့အိမ်တွေဆောက်ဖို့လုံဆောင်ခွင့်မပြုတဲ့အတွက်တချို့နေရာတွေမှာ2012လောက်ကတည်းကယာယီဝါတဲ့နေရတာတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့လူအခွင့်အရေးမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်။မေလ14ရက်နေ့ကတည်းကဆိုက်ကလုန်းမုန်တိုင်းရခိုင်ကိုဝင်ရောက်ခဲ့တဲ့အတွက်ချင်းမကွေးစကိုင်းကချင်ဒေသတွေမှာလူပေါင်း3,600လောက်မုန်တိုင်းတန်ကိုခံခဲ့ရပါတယ်ခင်ဗျာ။